KNU ထိန်းချုပ်တဲ့နယ်မြေဖြစ်တဲ့မုထရော်ဖပွန်ခရိုင်လူသောမြို့နယ်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်တာဒေသခံတွေရဲ့တောင်ယာတွေကိုမီးရှို့ဖျက်ဆီးတာတွေလှုပ်ဆောင်နေတဲ့အတွက်ကရင်ရွာ၂ရွာကရွာသား၈၀၀ဝန်းကျင်ဘေးလွတ်ရာကိုပြေးနေရကြောင်း KNU ပြန်ကြားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကရင်ပြည်နယ်အတွင်းကလက်ရှိအခြေအနေနဲ့ပတ်သက်လို့ကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောကေကတော့အခုလိုပြောပြပါတယ်
။ကျွန်တော်ရဲ့ KNU နေမျိုးပေါ့မတော်ဖျားမတော်ဖျားကခပ်လို့ဖျားနေလို့ခပ်ပြီးမှရှိတဲ့လူတော်မျိုးနဲ့ဆဲမှာအဲဒီတော့နဲ့ဆဲကနေပြီးတော့ဟိုရှိတဲ့ဒီကအုပ်စုပေါ့နော်ဟာလမ်းမူပလောတို့သုံးမူပလန်နဲ့အဲဒီဘက်မှာရှိတဲ့ဟာပလောနော်အဲဒီနေဒီဘက်မှာအဲဒီကအုပ်စုတွေမှာရှိခဲ့ဒီအစ်ကောင်စီစစ်တပ်တွေမနော်စစ်တပ်တွေရဲ့တပ်ဖွဲ့ဝင်တွေကနေဒီမှာဒီမှာစီးဆောင်ရာတွေမင်းချုပ်သံမင်းလေးတွေသူအဲ့လိုထုတ်ပြန်ထားတာရှိတယ်ဆိုတော့အဲ့ဒါကတော့သူရဲ့ control area ကဖြစ်ပြတဲ့အခြေအနေတို့လူတော်မျိုးနယ်တို့ပြန်ပြီးတော့သူတို့ဆွေးပြီးတော့ရသည်ဖြစ်တော့သူတို့ခရိုင်လိုက်မျိုးနယ်လိုက်ကနေပြီးတော့ဒီနေ့ရဲ့သူတို့ control area ဆဲအနည်းတော့ကသတင်းပေးဖို့လာတဲ့ပုံမှာသူတို့ဒီထုတ်ပြန်တဲ့ပုံတော့အဲ့လိုပုံစံမျိုးဒါလူတို့ရဲ့အခြေအနေပေါ့
စီယုတ်ချုပ်ရေးကောင်စီရဲ့စစ်တပ်ဖြစ်တဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်တပခနဲ့စစ်စင်ရေးကုတ်ကရေးဌာနချုပ်စကခလီလက်အောက်ခံတပ်ဖွဲ့ဝင်တွေကမတ်လ15ရက်နေ့နဲ့16ရက်နေ့တွေမှာကရင်တိုင်းရင်းသားတွေရဲ့တောင်ယာကင်းတွေကိုလိုက်လံမီးရှို့ခဲ့တယ်လို့ကြေးရွာတွေကိုလည်းလက်နက်ကြီးအလုံး30ထဲမှနေပစ်ခတ်ခဲ့တယ်ဆိုပြီး KNU ပြန်ကြားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်တပ်ရဲ့ပစ်ခတ်မှုကြောင့်လေမှုပလောကြေးရွာနဲ့ဟီဂိုလိုကြေးရွာ2ရွာပေါင်းကရွာသား800နီးပါးပြေးလွှာပုန်းရှောင်ခဲ့ရတယ်လို့လည်းဆိုပါတယ်။စစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက် KNU တပ်မတော်ချို့မှစစ်တပ်နဲ့ KNU တို့နှစ်ဖက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုပဲခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အခုဖားပုံခရိုင်အတွင်းမှာပဲ KNU တပ်မ9နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတဲ့အတွက်အနီးနားကကြေးရွာတွေကထောင်ထဲချီရှိတဲ့ကြေးရွာသားတွေလည်းထွက်ပြေးနေရကြောင်းဒေသခံတွေကဆိုပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအဖြစ်ကရဲ့ဇယေးလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီး2015ခုနှစ်မှာတော့တနင်္ဂနွေလို့ဖြစ်ခဲ့တိုက်ခိုက်မှုရဲ့ဇယေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။